ရိုက်တာသတင်းဌာနကမြန်မာသတင်းတောက်နှစ်ဦးကိုအစိုးရလျှို့ဝှက်အုပ်ပြီးပုံမှန်နဲ့ဖန်စီထိန်းသိမ်းထားတာပေါ်စန့်ကျင်ကန့်ကွက်တဲ့အနေနဲ့အမဲရောင်တီရှပ်ဝစ်စင်တဲ့ Black Campaign အမဲရောင်လှူရှားမှုကိုစတင်သွားမယ်လို့ PCMJ မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီဇင်ဘာ15ရက်နေ့ကပြောဆိုလိုက်ပါတယ်အရင်ကလည်းဖန်စီကန်သတင်းတောက်တွေအရေးတက်တက်ကြွကြွဆောင်ရွက်လေးရှိတဲ့ PCMJ ကအစိုးရအနေနဲ့အခုလိုဖန်စီထိမ့်သိမ်းနာဟာသတင်းလွတ်လပ်ခွင့်အပေါ်ဖိနေတာဖြစ်ပြီးဒါဟာသတင်းမီဒီယာလောကအပေါ်ချင်းချမှုဖြစ်တယ်ဆိုပြီးတော့လည်းဝေဖန်ပါတယ်ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုရဲအရာရှိနှစ်ဦးကရန်ကုန်မြို့အပြင်ဘက်စားတောက်ဆိုင်တစ်ခုမှာတွေ့ဆုံမှုချင်းဆိုပြီးတဲ့နောက်ဒီဇင်ဘာ12ရက်နေ့ကဖန်စီခံလိုက်ရတာပါရခိုင်ပြည်နယ်မြောက်ပိုင်းချင်းနေနဲ့ပတ်သက်လို့သတင်းချက်လက်တွေလုံခြုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့လျှို့ဝှက်စားရွက်စားတမ်းထောက်ထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တဲ့ဆိုပြီးဖန်ဆီးခဲ့တာပါသတင်းသမားများကာကွယ်ရေးကော်မတီကဒီအမဲအောင်လှှရှားမှုကိုဒီဇင်ဘာ16ရက်နေ့မှာစတင်လိုက်ပြီးသတင်းသမားတွေအနေနဲ့လုပ်ငန်းခွင်အတွင်းနောက်ဒီလုပ်ငန်းတာဝန်နဲ့သွာလာနေစဉ်အတွင်းမှာသတင်းလွတ်လပ်ခွင့်အမှောင်ကျနေတဲ့အကြောင်းဖော်ပြတဲ့အနေနဲ့အမဲအောင်ဝစ်ဆင်ဖို့တိုက်တွန်းထားပါတယ်ဒါပြင်သတင်းလွတ်လပ်ခွင့်နဲ့သက်ဆိုင်တဲ့တောင်းဆိုလှှရှားမှုတွေမှာအမဲရောင်တင်ကေတာကိုအသုံးပြုမှာဖြစ်တယ်လို့မကြာခင်ကာလအတွင်းသတင်းလွတ်လပ်ခွင့်ဆိုင်ရာတောင်းဆိုလှှရှားတဲ့ V9 poster တွေပြုလုပ်သွားမယ်ဆိုပြီးတော့လဲကော်မတီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ